တနင်္ဂနွေနေ့အထိကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း326.2သန်းရှိပြီး 5.5 သန်းသေဆုံးခဲ့ပါတယ်။ကာကွယ်ဆေး 6 ဘီလီယံကျော်ထိုးပေးခဲ့ပြီးဖြစ်တယ်လို့အမေရိကန်နိုင်ငံကနာမည်ကျော် Johns Hopkins Tech သို့ကိုရိုနာဗိုင်းရပ်စ်သတင်းအချက်အလက်ဌာနကဆိုပါတယ်။ရဝမ်ဒါနိုင်ငံကို COVID ကာကွယ်ဆေး 1.1 သန်းစနေနေ့ကပို့လိုက်ပြီးအဲ့ဒီအထက်မှာ COVAX ကိုပို့တဲ့သန်း 1,000 မြောက်ကာကွယ်ဆေးပါသွားခဲ့တယ်လို့UNICEF အမှုဆောင်ဒါရိုက်တာ Harriet Ford ကပြောပါတယ်။ COVAX အဖွဲ့ဟာဆေးရတဲ့အလဲလတ်ဝင်ငွေရှိတဲ့တိုင်းပြည်တွေ COVID ဆေးရရှိရေးဆောင်ရွက်နေတဲ့နိုင်ငံတကာအဖွဲ့အစည်းဖြစ်ပါတယ်။အမေရိကန်မှာတော့လာမယ့်တစ်ပတ်နှစ်ပတ်အတွင်း COVID ပိုးအမြန်စစ်နိုင်တဲ့ပိုးစစ်ဆေးတဲ့ဘူးတွေကိုအိမ်တိုင်းကိုပေးပို့တော့မှာဖြစ်ပါတယ်။အများပြည်သူသွားလာတဲ့နေရာတွေမှာကာကွယ်ဆေးမထိုးထားသူတွေမသွားရလို့တားမြစ်ထားတဲ့ဥပဒေကြောင့်ကိုအတည်ပြုဖို့ရုရှားအစိုးရကတောက်ချနေတုန်းကဆိုင်းထားလိုက်ပါတယ်။ပြင်သစ်နိုင်ငံမှာတော့ပါရီမြို့လမ်းတွေပေါ်မှာနှာခေါင်းစီးတက်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုတရားရုံးကရပ်ဆိုင်းခိုင်းလိုက်ပါတယ်။ဗာဆိုင်းမြို့တရားရုံးကလည်းဒေသတွေအလားတူပြဋ္ဌာန်းချက်ကိုဗိုလ်တူနေတဲ့ကရိုက်ဆိုင်းမိတ်ချမှတ်လိုက်ပါတယ်။